နေ့ကဆင်းပါတဲ့အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမဲရီကိုရေတွက်နေချိန်မှာပဲဒီအင်ဒိုနီးရှားရဲ့ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဟောင်းပရာဘိုရိုဆူဘီယန်တူကရွေးကောက်ပွဲမှာသူအနိုင်ရပြီလို့အခိုင်အမာကြေညာပြောဆိုလိုက်ပါတယ်
။ကမနာငန်အင်းနီဟောင်းပန်ဂျာဒီကမနာငန်ဥန်ဆုပ်ဆလလိုရာအီယတ်အင်ဒိုနီးရှား
ရွေးကောက်ပွဲမှာသူအနိုင်ရလိုက်တာဟာအင်ဒိုနီးရှားပြည်သူတွေရဲ့အောင်ပွဲပါပဲလို့အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရာဘိုရိုကသူ့ကိုထောက်ခံသူတွေကိုပြောဆိုသွားတာပါ။ပရာဘိုရိုဟာသမ္မတရွေးကောက်ပွဲဝင်တဲ့တခြားပြိုင်ဘက်အုပ်ချုပ်ရေးမှူးဟောင်းတွေဖြစ်ကြတဲ့အန်နီစ်ဘက်စ်ဝဲဒန်၊နောက်ကန်ချာပရာနိုဝိုတို့ထက်မဲအကြီးအထွတ်အများကြီးရှိကအသာရနေရထွေးရပါတယ်။မဲရက်လက်ကိုတရက်ဝင်မထုတ်ပြန်သေးပေမဲ့လို့တီးကြလွတ်လပ်တဲ့လူလူစစ်တမ်းတွေမှာတော့မဲအားလုံးရဲ့60ရာခိုင်နှုန်းကျော်ကိုပရာဘိုရိုကအနိုင်ရထားတယ်လို့ဖော်ပြကြပါတယ်။ဒါပေမဲ့လည်းဒီခံမှန်းချက်မှန်မဲအလုံးရေတွက်ပြီးတဲ့အချိန်ထိဆောင်ဆိုင်ရအောင်ပါ။ရွေးကောက်ပွဲရလဒ်ကိုတော့လာမယ့်မတ်လ20ရက်နေ့မှာတရားဝင်ကြေညာမှာပါရှင်။